ဆက်ရည်တီနေပြည်တော်မှာပေါ့နော်နိုင်ငံတော်သမ္မတနဲ့တိုင်းသားလက်နက်ကိုင်အဖွဲ့ကခေါင်းဆောင်တွေဗန်နီလောက်များတွေ့ဆုံပြမလဲရှင
်မနေ့ကတော့ဝင်းကြီးဦးအောင်မင်းနဲ့ဆ iam ဒီဖိုးတာစိန်ပေါ့လေတက်စီခေါင်းဆောင်တို့ဥငိုင်းတာတော့ပထမလာ6ရက်နေ့မှာနိုင်ငံတော်သမ္မတနဲ့တွေ့ဆုံဖို့ဆိုပြီးတော့ရက်တော့20နှစ်နဲ့လို့ရပါလေဗျာတကယ်တော့ကျွန်တော်တို့ဒီ UPWC နဲ့ SCSCD ဆွေးနွေးပွဲအနေနဲ့တော့ပြီးတော့ပါပြီ။ဒီအားလုံးနဲ့ကျွန်တော်တို့နှစ်ဖက်ညှိနှိုင်းပြီးတော့ SCA Tech ဆာလည်းပြီးခဲ့ပါပြီ။ဒါနဲ့တိုင်းရင်းသားကောင်းဆောင်တွေကတော့ဒီနိုင်ငံတော်သမ္မတနဲ့တွေ့ပြီးတော့သူတို့အနေနဲ့လည်းတချို့အချက်တွေကိုဆွေးနွေးတင်ပြလိုတယ်လို့ပြောလို့ကျွန်တော်တို့ပြည်ထောင်စုဘက်ကလည်းညွှန်ကြည့်မှုတိစောက်တဲ့အနေနဲ့ပေါ့လေ။ဒါကိုစီစဉ်တာပါပဲ။တိုင်းရင်းသားတွေဘက်ကပေါ့လေမြစ်တရက်ခံလို့ဒါတော့အချိန်ချင်းတော့ရွှေ့ရတာရှိတယ်။အခုတော့ရွှေ့စရာမလိုတော့ဘူးလို့ပဲမှတ်ယူပါတယ်။အစိုးရဘက်မှလည်းသူလုပ်ဖို့ပြင်ဆင်ထားတဲ့သူ့ရဲ့အလုပ်တွေရှိတာဖြစ်တဲ့အတွက်ဒီကိုရနေ့ရတော့အသေးစားပဲတွေ့နေမလို့ဖြစ်နေ
ချင်းမိုင်မှာဩဂုတ်လ22ရက်နေ့ကနေ24ရက်နေ့အထိပေါ့နော်တိုင်းသားတွေ SD ဘက်ကဆွေးနွေးပွဲတွေလုပ်ခဲ့တယ်ဒီအပေါ်မှာရောသူတို့အနေနဲ့ဘလို့သဘောထားတွေရှိတယ်ဆိုတာမျိုးရောဆရာတို့တစုံတရာပြောတာမျိုးရှိလားရှင
်တိတိကျကျတော့မရှိပါဘူးကျွန်တော်တို့နားလဲတာကတော့ NCA ဆိုတာစူပေါင်းညှိနှိုင်းနေဆိုတာကိုလည်းအားလုံးနှစ်ခွလုံးသဘောပေါက်ပါတယ်သဘောလည်းတူပါတယ်ညှိနှိုင်းလို့လည်းပြီးပါပြီဒါပေမဲ့လက်မှတ်ရေးထိုးတယ်ဆိုတာတော့တစ်ဖွဲ့ချင်းကစဉ်းစားပြီးတော့တစ်ဖွဲ့ချင်းကဆုံးဖြတ်ပြီးတော့လက်မှတ်ရေးထိုးရမယ်အနေထားပါအတော်မလို့နေပြည်တော်မှာလုံးမဲ့လက်မဲ့ရထိုးခွင့်အခမ်းအနားကိုတော့အကြီးရတော့ပထမလာထဲမှာဆောင်ရွက်နိုင်ဖို့သူပြင်ဆင်နေပါတယ်နိုင်ငံတော်သမ္မတကလည်းပထမလာထဲမှာဆောင်ရွက်နိုင်ဖို့အတွက်အတားညွှန်ကြားထားတာရှိတဲ့အတွက်ဒီလက်မဲ့ရထိုးပွဲကိုတော့အစိုးရအနေနဲ့ bilateral ဆောင်ရွက်နေတဲ့15ပွဲကိုဒါအရင်ဆုံးခိတ်မှာပါပဲတပွဲချင်းဟုတ်ဘူးမဟုတ်ပါဘူးဒါပေမဲ့တဖွဲ့ချင်းခေါင်းဆောင်တွေကဒီစာချုပ်ကြီးထဲမှာတဖွဲ့ချင်းတာဝန်ယူပြီးထိုးရမယ်ဆိုတဲ့ပုံစံပါပဲ
KNU ဘက်မှာတော့ဥက္ကဋ္ဌဒီစောမှုတူစေဖို့ကဒီလက်မှတ်ရေးထိုးမယ်ဆိုပြီးတော့ထောက်ပြန်ချက်ထုတ်လိုက်တယ်ဒါပေမဲ့သတင်းမီဒီယာတွေမှာဒူဥက္ကဋ္ဌနော်စီဖိုးရာစိန်ပြောတာကကြတော့ဒီအဖွဲ့အလုံးပါဝင်မှာလက်မှတ်ရေးထိုးမယ်ဆိုပြီးတော့အဲ့လိုမျိုးတွေလည်းတွေ့နေရတယ်ဒီ KNU ဘက်ကသဘောထားရောဆရာတို့ဘယ်လိုမျိုးများသိထားပါလဲရှင
်ဒီတဖွဲ့ချင်းရဲ့ဟိုသဘောထားတွေကိုကျွန်တော်တို့တော့ဝေဖန်မှုမရှိပါဘူးမှတ်ချက်လည်းပြောဖို့မရှိပါဘူးကျွန်တော်တို့နားလဲတာတော့ KNU အနေနဲ့မထုတ်ပြန်ခင်မှာသူတို့ရဲ့အမြဲတမ်းကော်မတီအစည်းအဝေးခေါ်ပြီးမှထုတ်ပြန်တယ်လို့ပဲကျွန်တော်တို့လည်းထားပါတယ်ကျွန်တော်တော့မှတ်ချက်ပြောမရှိပါ
ဘူး KIO ဘက်ကဒီထုတ်ပြန်ကြထုတ်ပြန်တဲ့အခါမျိုးမှာလည်းတိုင်းသားအဖွဲ့အလုံးပါဝင်မှာပေါ့နော်ဒီလက်မှတ်ရေးထိုးပွဲကိုရေးထိုးမယ်လို့ပြောတဲ့အခါကျတော့ဆရာတို့ပေါ့နော်ဒီစက်တင်ဘာလအတွင်းထိုးမယ်တဲ့မှာကျတော့အဖွဲ့ဘယ်နှဖွဲ့ဖြစ်နိုင်မလဲဒီ KIO ဘက်ကသဘောထားတွေရောဘယ်လိုဖြစ်လာနိုင်မလဲဆရာ
ကျွန်တော်တမရိုင်းနဲ့တွေ့ပြီးတဲ့အချိန်ကြာလို့ရှိရင်တော့အစိုးရဘက်ကလည်းကျွန်တော်တို့လက်မှတ်ထိုးမဲ့ရက်ပေါ်ပြီးကျွန်တော်တို့သတ်မှတ်ချက်ကိုထွက်လာမယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်အဲ့ဒီအချိန်ကြာရင်တော့လည်းထိုးမဲ့အဖွဲ့တွေအနေနဲ့တုံ့ပြန်ပြီးတော့ကျွန်တော်တို့ပြောကြားလာမယ်လို့ထင်ပါတယ်အဲ့တော့ဘယ်နှဖွဲ့ထိုးမလဲတော့ကျွန်တော်မသိဘူးလေအ ਨੇ ဆုံးတော့လည်း15ဘွက်လို့မထိုးနိုင်အောင်မှ10ဘွက်လောက်ကတော့လာထိုးမယ်လို့တော့ပြောနေထားကြ
ဆရာတို့အနေနဲ့မျှော်မှန်းထားတဲ့အဖွဲ့တွေရောဘယ်အဖွဲ့တွေများဖြစ်မလဲဒါတွေရောထုတ်ပြောနိုင်တဲ့အနေထားရှိပြီလားရှင
်ခုကတော့ဒါကတော့ကျွန်တော်တို့အလုပ်အဖွဲ့အနေနဲ့မှန်းဆချက်ပါမီလာအနော်လေဒါကျွန်တော်တို့တွေ့ရမှာပါပဲဒါတပွဲချင်းဆုံးဖြတ်ရမယ်ကိစ္စဖြစ်ပါ
နိုင်ငံတော်သမ္မတနဲ့တိုင်းသားအဖွဲ့တွေဘက်ကတွေ့တဲ့အခါမျိုးမှာဘလို့အချက်တွေသူတို့ဘက်ကတင်ပြချင်တာမျိုးတွေရှိနေသေးတာမျိုးလဲဆရာ
အဓိကတော့နံပါတ်1ကတော့ NCA လက်မှတ်ရေးထိုးရေးမှာဒီပါဝင်နိုင်တဲ့လောက်ကိုပါဝင်နိုင်ဖို့နည်းနည်းချက်တစ်ခုအနေနဲ့ဆွေးနွေးမယ်လို့ကျွန်တော်တို့သိကြတယ်ဒုတိယကတော့ဒီတကယ်လို့ကျွန်တော်တို့အားလုံးမပါဝင်နိုင်သေးရင်မပါဝင်နိုင်သေးတဲ့အဖွဲ့တွေပေါ်မှာအမှတ်ခံချက်ကြုံတရားသိနေဖို့လဲအဲနိုင်ငံတော်သမ္မတနဲ့တွေ့တဲ့အခါမှာသူတို့အနေနဲ့ပြောဖို့ရှိတယ်လို့ပြောပါတယ်အဆုံးကတော့ကြားကာလတွေမှာသူကြီးသိစဆိုတဲ့ဒီအဓိကတော့ဒီ၃ချက်ပဲရှင်းပြလို့ရှိတယ်ကျွန်တော်ကားလဲဗျအ
ခုဒီတလောပေါ်တော့ဆရာ KIO မှာလည်းတိုက်ပွဲတွေရှိနေတယ် DNA တွေတို့ဘက်မှာလည်းတိုက်ပွဲတွေရှိနေတယ် MNDA မှာလည်းတိုက်ပွဲတွေရှိနေတယ်ဆိုပြီးအဲ့လိုမျိုးတွေလည်းပြောနေကြရဲ့ဆရာအဲ့တော့ဒီတိုင်းသားတွေနဲ့အစိုးရနဲ့ညှိနှိုင်းတဲ့အခါမှာခက်ခဲတွေရောရှိလာနိုင်အောင်မလားဆရာ
အမတ်တီအကြီးဆုံးကတော့တိုင်းရင်းသားတွေအစိုးပြုခဲ့တဲ့ NCA Tech ကိုကျွန်တော်တို့နှစ်ဖက်လုံးကသဘောတူကြပြီဖြစ်တယ်ပေါ့။အဲတော့နောက်ဒုတိယတစ်ခုကတော့တကဘာလုံးမှရှိတဲ့ငင်းငင်းရေးဖြစ်စဉ်တွေပြန်ကြည့်ရင်လည်း All Inclusive ပေါ့။အလုံးပါဝင်ရေးဆိုတာမူအဖြစ်ဆောင်ရွက်ပြင်တယ်။အဲ့ဒါတကြိမ်နဲ့တဆောင်ရွက်တာတဲ့အစ်င့်လိုက်အတုပ်လိုက်ဆောင်ရွက်တဲ့ဒီနိုင်ငံတွေမှာအောင်မြင်မှုတွေရတာကိုတော့တွေ့ကြရတာပေါ့လေ။ဒါကြောင့်မလို့ဒီဆွေးနွေးပွဲတွေမှာတော့တကြည့်တော့အဟန်တာတော့ကျွန်တော်တို့ခက်ခဲရှိမယ်လို့မထင်ဘူး။ကျွန်တော်တို့မျှော်လင့်တာတော့အခုလာတွေ့မဲ့ခေါင်းဆောင်5ဦးပေါ့ SC 3ဦးရှိပါတယ်ဒီထဲမှာနိုင်ငံတော်သမ္မတနဲ့လာတွေ့ထားတဲ့ထဲကတော့ SC တွေက2ဦးနဲ့ကျွန်တော်တို့ခေါင်းဆောင်5ဦးတွေက1ဦးကပဲဟိုနိုင်ငံတော်သမ္မတနဲ့တွေ့ကြတာရှိတဲ့အတွက်ကျန်တဲ့နိုင်ငံတော်သမ္မတနဲ့မတွေ့ဆုံနိုင်သေးတဲ့ခေါင်းဆောင်တွေနဲ့ဒီနေရာမှာယုံကြည်မှုပေါ့လေတစ်ခဏတစ်ခွယုံကြည်မှုပုံရလာဘူးတော့ကျွန်တော်တို့မျှော်လင့်ထားတယ်ဗျ
ဆရာအဲ့ဒါဆိုရင်တော့တနိုင်ငံလုံးအပြစ်ခက်ရစေးရတော့ရွေးကောက်ပွဲမတိုင်ခင်မှာတော့အဖွဲ့တချို့နဲ့ကျင်းသိပေါက်ထိုးနိုင်မယ်လို့များပြောလို့ရမလားဆရာ
ကျွန်တော်တို့တော့ကျင်းပြပေါ်ထိုးနိုင်မယ်လို့ယုံကြည်ပါတယ်
ဆရာအခုလို့ဖြေကြပေးရတဲ့အတွက် RF ရဲ့ကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့